Cause it only serves to make me more determined to achieve.
Yeah, the ဥပဒေကြောင့်ပေါ့ Harvard Law School ဥပဒေကြောင့်ပေါ့ ဒီမှာ lecture လေး ဆို ဒီမှာ ဒီမှာ တရား ဥပဒေ ကြီးခွင်ရင်းနဲ့ ပတ်သက်ပြီး ဆရာမ လုပ်တယ်ပေါ့ နော် Harvard Law School မှာ lecture လုပ်နေတယ် ဥပဒေကြောင့်ပေါ့ ခလေးတွေက စိတ်ဝင်စားတယ် ဒီ International Court of Justice called ICJ မှာ ဖြစ်ပြနေတဲ့ အမှု မြန်မာ ပြည်နဲ့ ပတ်သက်ပြီးတော့ ပေါ့ နော် ဆိုတော့ ဒီမှာ အပြင် တခြားရှင်တွေက ဥပဒေ ကိုဒီပေးခေါ်ဒီကျွန်မတို့ပြင်ပြရတယ်ပေါ့ဒါပြည်ဒီအမှုနဲ့ပတ်သက်တဲ့အမှာရှေ့နေပြင်းနေမှာလီဂယ်ပြင်းနေမှာပါတယ်ဒီကျွန်မကိုယ်တိုင်ကတော့ဒီနေရှင်နေဒါပေမဲ့မြန်မာပြည်ကြီးခွင့်ဒေသနဲ့လောက်တာနှစ်ပေါင်း20ရှိပြီဆိုတော့ကျွန်မကိုယ်တိုင်ကအက်စ်ပီရီယန့်ရှေ့နေအနေနဲ့ဒီပြည်နဲ့မှာဒီဂိတ်ကိုဘယ်လိုမျိုးရီအက်ရှင်လုပ်လဲဘယ်လိုမျိုးလက်ခံလဲမလက်ခံလဲဆို အဲ့ဒါဖြစ်ချင်တော့ကျမကိုယ်တိုင်ကလည်းမြန်မာပြည်ကိစ္စနဲ့မြန်မာပြည်လူခွင့်ကိစ္စလို့ကြားနေတော့အဲ့ဒါအပြင်ဒီဒီတွင်ထဲကဖြစ်ဖြစ်နေတဲ့လူ international human rights issue တွေနဲ့လည်းပြန်ပြနေကြဆိုတော့ဒီအရင်အပတ်ကကျမတို့ကဘာတရားပွဲလုပ်လဲဆိုတော့အမှန်တိုင်းပြောရင်ဒီဥပဒေကြောင်းမှာခလေးတွေကစိတ်ဝင်စားတယ်ဒီ international court of justice called ICJ မှာဖြစ်ဖြစ်နေတဲ့အမှုမြန်မာပြည်နဲ့ပတ်သက်ပြီးတော့ပေါ့နော
်ဟုတ်ကဲ့ဆိုတော့ဒီဟိုတည့်ရက်ကဒီ ICJ နဲ့ပတ်သက်ပြီးတော့ပေါ့နော်ဒီကျောင်းသားတွေကစိတ်ဝင်စားမှုစီလာကျောင်းသားတွေကဘယ်လိုတွေပြန်မိကြလဲပေါ့နော
်အမှန်တိုင်းကြောင့်ရတော့ပေါ့နော်ဒီအပီပီကံပြားဥပဒေစီစာဘလော့ကမှာဆိုမြန်မာနိုင်ငံမှာချိုးပေါက်ခဲ့တဲ့လူခွင့်ချိုးပေါက်ခဲ့တာတွေနဲ့ပြန်ပြီးတော့တော်များများမြန်မာနိုင်ငံနဲ့ပတ်သက်တဲ့စိတ်ဆင်းရဲတာရှိတယ်အဲ့ဒါဒီမှာသင်နေတဲ့ဆောင်းမြင်ရတယ်ဒီလိုတင်ဆက်မှာလည်းရေဇလူရှင်းတွေအများကြီးရတွေ့တယ်အဲ့လိုပဲဒီအမှုပေါ့နော် ICJ အမှုကိုလည်းဒီဆိုင်ရာပြားဥပဒေကျောင်းသားတွေအပြင်ရှေ့နေရတာပါပြန်ပါတယ်ဘာလို့လဲဆိုတော့ genocide ဆိုရင်ဒီအမှုကြီးအရန်ဟိုကနေစိုးရတဲ့အမှုတစ်ခုဖြစ်တယ်ပေါ့နော်ဆိုတော့တောင်းတန်းရောအဲ့လိုမျိုး ICJ လိုမျိုးခွင့်ရမှာ genocide အမှုကတင်မောစစ်တော်ခဲတယ်ခက်ခဲလက်ခက်ခဲပြီးရှာလို့ရှာတယ်အခုဒီမြန်မာမှုနဲ့မှာပါတယ်သုံးမျိုးရရှိတယ်ကျန်တဲ့အချိန်မှာဆိုရင် genocide တွေပါတယ်အမှုက ICC ဘာမှ international criminal court တဲ့မြန်မာပေါ်ပြီးဖြစ်တယ်လို့ရှိရပါတော့ဒါပေမဲ့ဒီအမှုကဘာကြောင့်လူတွေကစိတ်ဝင်စားလဲဆိုတော့စစ်ကgenocide convention ကိုဇမ်ဘီယာရောမြန်မာတို့ကလိုက်နာပြီးတော့ဆိုင်းလို့ထားတယ်။မြန်မာလည်းဆိုင်းလို့ထားတယ်ဟာ။ဒါပေမဲ့ဒီလိုမျိုးသိဆောင်နေပတ်သက်ပြီးတော့ဇမ်ဘီယာအနေနဲ့ကတာဝန်ယူပြီးတော့ကျေအရေးယူဖို့ကြိုးစားတဲ့ဟာနဲ့ပတ်သက်ပြီးတော့ပေါ့နော်။ဒီလိုမျိုးဒီအမှုကိုဖြစ်ပြလာတယ်။ပြီးတော့အခုလောလောဆယ်ဒီဒီ January မှာပဲသင်ချက်ချက်ထားတဲ့ဟာနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံအနေနဲ့ဒီလိုမျိုး response ရှိလာတဲ့ဟာကိစ္စကိုသိနေပါတယ်။ကျောင်းသားတွေအနေနဲ့လည်း
ဒီလိုမျိုးပေါ့နော်မရည်မလို့အမြင်ကဘယ်လိုရှိလဲဒီမြန်မာနိုင်ငံကဒီ ICJ တက်လောက်ရအောင်ပေါ့နော်ဒီလူမျိုးတုံးဆက်ဖြတ်မှုတွေကျူးလွန်နေလို့မရည်မလို့ရောယူဆလာပြန
်ခင်ကျွန်မအနေနဲ့ပြောပေါ့နော်ဒီ genocide ဖြစ်မှာမဖြစ်လားဆိုတာခွန်ရုံးအနေနဲ့ဆက်ဖြတ်ကြတာဟာမဟုတ်ဘူးဖြစ်နေအရာပေါ့နော်ဒီဟာဒီလည်းအခုချက်ချင်းနတ်ဖန်တမီတမီဖြစ်ဆုံးချက်မှာတော့မဟုတ်ဘူးဒါပေမဲ့သိကြတာတော့ကျနပ်မှာကမှပြည်သူတနာတွေရောဒီပေါင်းများစွာ1982ခုနှစ်ဖြစ်တဲ့ ship law အောက်ကနေပေါ့နော်ဒီလူမျိုးစုတစ်စုရဲ့အခွင့်အရေးတွေကိုချင်းချုပ်ထားတာတော့ဒီလိုဆိုကြစီတာလည်းပေါ့နော်ဆိုတော့ဒီအမှုအမူနဲ့ကအမျိုးအဖြစ်ခွန်ရုံးအနေနဲ့လက်ခံတဲ့အပြင်ဒီ professional measure ပေါ့နော်ဒီအထွက်သွားတဲ့ခွန်သိန်းခွဲဟို1 million ကပေါ့နော်ဒီမျိုးစုကတော့ဆိုတော့စံတော်ပြတ်လျှောက်သွားပြီဒါပေမဲ့ဒီပြည်တွင်းထဲမှာကျန်ရင်းထွက်တဲ့ชาวเป็นเวรจ่อဒီကိစ္စကတော့ပါမီကာဟောပေးလိုက်တကယ်တော့အရေးကြီးတာအမှန်တိုင်းကြောက်ရဲအာဘာအိမ်မှာဒီမအနေနဲ့ဆုံးဖြတ်တာပေါ့နော်ဒီကဲလို့တော့ပြည်တွင်းထဲမှာတရားဥပဒေစိုးမိုးရေးရှိတယ်ပြည်ရှင်ရှာရှာဟိုကျူးလွန်တဲ့လူတွေကိုအရေးကြီးနိုင်တယ်တကယ်ပဲခုံရုံးအနေနဲ့ပေါ့နော်တရားပီကြီးတွေကလည်းအမှန်တရားကိုနောက်ပေါ်လိုက်ပြီးရက်ပြနိုင်တယ်ရှေ့နေတွေကလည်းကြောက်ပြမရှိတဲ့လက်လို့ခင်ရင်းလိုက်တဲ့ဆိုရင်တောင်းတန်းရင်းဒီကတော့မများကပြည်ပဆိုင်ရာခုံရုံးကိုကျေမှာမဟုတ်ဘူးဒါပေမဲ့မြန်မာနိုင်ငံမှာတခါမှတကယ်ပြည်ရှင်ရှာရှာဒီကိစ္စချိုးဖောက်တဲ့မှုတွေလည်းအများကြီးပြန်နေဒီလူမျိုးတခုတွေမဟုတ်ဘူးတဲ့တိုင်းကလုံးမှာပြတ်နေတာထင်ရှားပါလိမ့်တွေ့ရတယ
်ခုလောက်တာဆိုရင်ဒီလူခွင့်ရေးတွေလောက်တာဆိုရင်ဒါ2020ရှိပြီပေါ့နော်
ဟုတ်ကဲ့မြန်မာပြည်နဲ့ပတ်သက်ပြီးတော့ advocacy level မှာပေါ့နော်ဆိုတော့အခုလာသမဂ္ဂမှာပြင်ပြတာဒီစစ်ဆေးရကာလာနေစာပြီးတော့လောက်ရပေါ့နော်ဒါပေမဲ့ဒီ Harvard ဥပဒေကြောင်းမှာစာမတင်ရင်တော့ကျွန်မကိုယ်တိုင်ပြည်တွင်းထဲမှာလေးဟက်တီဟိုဟာပြည်တွင်းထဲမှာလူခွင့်ကာကွယ်တဲ့လူတွေပေါ့ဒီမှာ like defender တွေနဲ့ NGO တွေနဲ့ပြည်တွင်းထဲမှာရှုံးတွေတွေနဲ့ training တွေလုပ်ပြီးတော့ကျွန်မအနေနဲ့ strategic education ခေါ်အမှုတွေကိုပြည်တွင်းထဲမှာဟိုဟာမြေသိမ်းတဲ့အမှုတွေနဲ့ပတ်သက်တာတို့ freedom of expression ခေါ်ဟိုဒီမှာလွတ်လပ်လပ်ပြောခွင့် စေခွင့်လို့အမျိုးသမီးခွင့်ရဲ့အမျိုးသမီးအကြံဖက်ကိစ္စတွေနဲ့ပတ်သက်ပြီးဆိုတော့ဒီနေ့အမျိုးသမီးဖွဲ့တွေလက်ထမဖွဲ့တွေမြေသိမ်းခံပြည်အစည်းအဝေးတွေနဲ့ကျောင်းသားဖွဲ့စည်းတွေနဲ့ဒီပေါင်းလို့ဒီမှာရှိနေပြည်တွင်းနဲ့ရှိနေတဲ့ training တွေလုပ်တဲ့အမှုတွေနဲ့တာဝန်ယူတယ်ပေါ့ဆိုတော့အဲ့ဒါကျွန်တော်လေးနှစ်ဒီလိုတဲ့2018ကနေ2019ဒီအဲ့ဒီအဖွဲ့ကြီးမှာလဲ Justice Trust ပေါ့နော်ဆိုတော့ကြားမှုမှာပေါ့ကျွန်တော်တို့ဒီလက်ပန်းကျောင်းသားရိုက်နေတဲ့အဖွဲ့တွေတော့တော်တော်ကြီးကျောင်းသားတွေတမန်ကြီးပြည်သူရတယ်ဒီမှာနှုတ်ပေးဖို့ participation campaign တွေလည်းကျင်းပမှာလဲကျွန်တော်တို့အပေါင်းတွေလည်းအဲ့လိုကလက်ပန်းကျောင်းသားမျိုးဆောင်ပုံနဲ့ပုံပြီးတော့jump တဲ့ခံချီတဲ့ရှေ့အဲ့ဒီအဝါဘောတန်တာတွေ net ကစိတ်စားမှာလဲကျွန်တော်တို့ရေးယူကြတယ်ရောကြီးစိတ်စားတွေရဖို့အတွက်ပေါ့နော်ရဒီမြို့ကြီးရောရာဆိုရဲဟိုဘယ်ပြမလဲဒါ civil criminal ဟိုမှာကျွန်တော်တို့တာဝန်ယူရတယ်ပေါ့နော်အဲ့လိုကကျွန်မဒီနေ့အရှိန်တွေလိုဒီကိုခင်လို့ပြခဲ့တယ်ဘလို့လိုမျိုးဒီဆိုင်ရာတရားဥပဒေ provision တွေထားပါတော့ဗျာနော်ဒီတော့ recommendation on rights of the child or UDH ကတော့ဒီလိုမျိုးအပြည့်ဆိုင်ရာတရားဥပဒေစစ်စာတွေကဘလို့မျိုးဒီနေ့မှာခိုင်မြဲအောင်လုပ်မယ် strategic mediation ကိစ္စအမှုတွေပေါ့နော်အမှုတွေလာတာလည်းဖြစ်ဖြစ် argument တွေအချိန်ကဥပဒေသုံးပြီး argument တွေလူခွင့်ရ argument တွေဘလို့လောက်ရလဲဆိုတာအဲ့လိုမျိုး training တွေကျွန်မလေးမှုဒီနေ့မှာလုပ်ခဲ့တယ်လုပ်ပြီးတော့2016မှာကျွန်မဒီဟာဘယ်ဥပဒေကြောင့်လဲကျွန်မကိုခေါ်တဲ့recruit လုပ်တဲ့အတွက်ကျွန်မတို့မှာအခု clinical instructor နဲ့ or lecturer on law နဲ့ဟာဘယ်ဥပဒေကြောင့်မှာဒီကိစ္စနဲ့ပတ်သက်ပြီးတော့ဒါပေမဲ့ကျွန်မရဲ့ဒီမှာ class နဲ့အပြင်ကျွန်မရဲ့ program လိုက်ကကလင်းနဲ့ကျွန်မတို့ lecture ကိုကျောင်းသားတွေကိုသင်ပေးတာပေါ့နော်
ဟုတ်ကဲ့တော့မယီမွန်အနေနဲ့ပေါ့နော်ဒီအနှစ်20နီးပါးလောက်ကိုဒီလူခွင့်ရေးကိစ္စတွေကိုကြည်ကြည်ပြန့်ပြန့်လုပ်ခဲ့တယ်ထဲထဲဝင်လုပ်ခဲ့တယ်ဆိုတော့အခုလက်ရှိအခြေအနေမှာရောဒီ ICJ တက်ပြီးတဲ့နောက်ပိုင်းမှာမြန်မာနိုင်ငံအစိုးရဘောပေါ့နော်စစ်တပ်ဘောကသူတို့ရဲ့အဖြစ်အမူတွေကိုပြောင်းလဲလာရှင
်ကျွန်တော်အနေနဲ့တော့ခင်ဗျာစဉ်းစားမြင်တာတော့ပြောင်းလဲတယ်လို့တော့ပြောလို့မရအောင်ရှင်ဒါပေမဲ့ဒီ ICJ အမှုစက်တာပြက်ပြီးနဲ့အခုတည်းက you know ဒီ ICJ အမှုကတမှုပဲရှိတယ်ဒါပေမဲ့စီကြတာတော့ပြည်တွင်းမှာရင်းကြင်ကကြည့်ရမှာပါမယ်ပေါ့နော်ကြောက်ကလေးနဲ့ဒီမိုကရေစီတကယ်ဒီမိုကရေစီရောက်အောင်ကြွားမှာပေါ့မြန်မာနိုင်ငံအနေနဲ့အဲ့လိုပဲဟိုအကြမ်းဖက်မှုတွေဟိုရပ်သိမ်းအောင်ဘယ်လိုလုပ်လဲအခုရခိုင်ပြည်မှာလည်းချင်းရဒီ ICJ အမှုသာဖြစ်ပေမဲ့ဒီ AA နဲ့တက်မြောက်ကြားထဲမှာဖြစ်ကြရရပ်သိမ်းရတာလည်းမရှိဘူးအဲ့လိုပဲဒီကျောင်းသားကျောင်းသူကျောင်းသူထဲမှာဘုံလုံးကျဲခန့်ချီရာတို့ကျောင်းသားကလေးပညာတွေတေးရာတတ်တာဟိုဘယ်လိုလဲ war crime တွေကဆက်ဖြစ်နေတာလည်းရှင်းတာပြောချင်တာလေဒီကဲရပ်သိမ်းရတာလည်းမမြင်ရဘူးတောက်ပြီးတော့ဘယ်လိုမျိုးငြိမ်းရေးဘက်ကိုများလျှောက်နေစေဟာကအခုတည်းကလည်းအကောင့်ထဲပေါ်လာလို့မသိဘူးပေါ်လာလည်းရှင်းတာပြောချင်တာလေဆိုတော့တကယ်လို့ဒါဒီ ICJ provisional measure အမြင်နဲ့ဘယ်လိုကောက်ရယူလဲဆိုတော့တနည်းအားဖြင့်ကျွန်မမျှော်လင့်တာတော့အစိုးရကစစ်တပ်ကအမြင်နဲ့ကတော့ဟိုတခုခုတော့လုံးဝလည်းမျှော်လင့်ချက်ရှိတယ်ဒါပေမဲ့ပေးကြတာတော့ဒီ generation တစ်ချက်ပြီးရဲ့ရပ်အင်းသွားတာလည်းမမြင်ရဘူးတောက်ပြီးတော့ဘယ်လိုမျိုးငြိမ်းရေးဘက်ကိုများလျှောက်နေစေဟာကအခုတည်းကလည်းအကောင့်ထဲပေါ်လာလို့မသိဘူးပေါ့နော်ဆိုတော့ဒီညရေးဒီတနည်းအားဖြင့်အပန်းနိုင်တော့တော့ဒါမှမဟုတ်ဒီစာနဲ့ပတ်သက်တာခုံရုံးကြောင့်ပြင်းနေကြရတော့မှာမဟုတ်ဒါမှပြည်သူလူထုစီနိုင်ကြည့်အပြင်နဲ့နှစ်ပေါင်းများစွာအဲနှစ်ပေါင်း60ကျော်ဒီအနာရှင်အောက်ကနေဘယ်လိုမျိုးလုပ်ရအောင်ပြီးတော့အဲဒီခေတ်အပြည့်အစုံကိုညီမရေးရတဲ့နိုင်ငံဖြစ်လာစေဟာအမှန်ပါလေဒီမှာတလူနည်းနဲ့ပြောပြောအမြင်တော့ရအောင်အကောင့်ထဲလို့ဖြစ်နေတာ
Because it only serves to make me more determined to achieve my